SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar Pai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin sa ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00မှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။စစ်တပ်ရဲ့နေမြေရှင်းလင်းရေးဆိုတဲ့ခေါင်းစဉ်အောက်မှာရိုဟင်ဂျာလူမျိုးတွေနေထိုင်တဲ့ရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီလိုအခြေအနေကစလို့လူပေါင်း9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့နေရာဟာမနေ့ကဆို6နှစ်တိတိပြေးခဲ့ပါပြီ။မြန်မာစစ်တပ်ရဲ့စစ်စင်ရေးအတွင်းမှာလည်းရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့မွေးကင်းစကလေးငယ်တပေါင်းကျော်တပ်ဖြတ်ခံခဲ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကြေညာစာတမ်းမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိခဲ့ပေမဲ့အခုချိန်ထိတိုင်ရိုဟင်ဂျာလူမျိုးစုတွေအတွက်တရားဥပဒေစိုးမိုးမှုမရရှိသေးပဲနေရပ်ပြန်နိုင်ရေးနဲ့လူ့ခွင့်ရေးတွေဟာလည်းဆုံးရှုံးနေရဆဲပါဒီဖြစ်စဉ်တွေဖြစ်ပွားခဲ့တဲ့2018ခုနှစ်မှာပဲရိုဟင်ဂျာတွေနေရပ်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရကြားပထမဆုံးအကြိမ်လက်မှတ်ရေးထိုးခဲ့ပါတယ်။နေရပ်ပြန်နိုင်ရေးဟာရိုဟင်ဂျာလူမျိုးတွေအတွက်မျှော်လင့်ရတဲ့အခြေအနေဖြစ်ပေမဲ့အလွယ်တကူပြန်လည်နေထိုင်နိုင်ရေးဟာအခက်အခဲတစ်ခုဖြစ်နေခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်မှာလည်းမြန်မာနိုင်ငံပြန်ရင်မိသားစုတစုကိုဒေါ်လာ2000ပေးမယ်ဆိုပြီးစစ်အစိုးရရဲ့မက်လုံပေးကမ်းလှမ်းမှုကတက်ရောက်မှုမရှိခဲ့ပါဘူး။ရိုဟင်ဂျာလူမျိုးတွေအတွက်နေရပ်ပြန်နိုင်ရေးဟာနေမြေအေးချမ်းမှုအပေါ်မူတည်နေတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ကျော်မိုးကဆိုပါတယ
်အခြေချမှုတွေပြန်လည်ပေါင်းစည်းမှုလုပ်ငန်းတွေပါခက်ခဲတယ်ရှိနိုင်တဲ့အတွက်ကြောင့်မို့လို့ဒါကိုလည်းကျွန်တော်တို့ကမြေပြင်အခြေအနေကိုလက်တလောအနေထားမှာတူတက်ကောင်းမွန်မလုပ်နိုင်ပေမဲ့တူတက်ကောင်းမွန်ကြိုးစားနေတဲ့ကြားထင်းမှာတော့ကျွန်တော်အမျိုးသားညီညွတ်ရေးအစိုးရကလည်းလုပ်နေတာရရှိတယ်ဒီတိုင်းအများကြီးလည်းကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့မြေပြင်အခြေအနေကလက်တလောအခြေအနေမှာကောင်းမွန်နေတဲ့မနေတဲ့အတွက်ကြောင့်မို့လို့အခုချိန်မှာရိုဟင်ဂျာတွေပြန်လာမယ်ဆိုလို့ရှိရင်တော့ဒီလူတပ်ကွန်တွေကနေသူတို့အသက်တူပြီးထွက်ပြေးခဲ့တယ်အဲ့ဒီလူတပ်ကွန်တွေကိုကျွန်တော်တို့ကပြန်ခေါ်လာပြီးတော့တည်အောင်လုပ်တာနဲ့တက်ခံရအောင်လုပ်တာနဲ့အတူတူပဲဖြစ်မှာပေါ့အဲ့ဒီအတွက်စစ်ကောင်စီကဒီဟာကိုလည်းကျွန်တော်တို့နိုင်ငံရေးကအသုံးချလို့မရအောင်ကျွန်တော်တို့ကအားလုံးကဝိုင်းဝန်းပြီးတော့ဒီနိုင်ငံတကာဖွဲ့စည်းတွေဒီထဲမှာပါဝင်မလာနိုင်အောင်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကလည်းသူတို့နဲ့လည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ကအစည်းအဝေးလုံးဆောင်မှုတွေမော်ရပိုင်းဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လိုတယ်ဆိုတဲ့ဟာကိုလည်းအကြံကျုပ်လူတွေပေါ့နော
်လက်ရှိရခိုင်ပြည်နယ်အတွင်းမှာလည်းရိုဟင်ဂျာလူမျိုး6သိန်းကျော်နေထိုင်နေစေပါစစ်တပ်အာဏာသိမ်းကာလနှစ်နှစ်ခွဲကျော်အတွင်းမှာရိုဟင်ဂျာလူမျိုး9000ကျော်ဖမ်းဆီးခံထားရပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံထားရတယ်လို့ရိုဟင်ဂျာအရေးတက်ကြလှုပ်ရှားသူတွေကဆိုကြပါတယ်လွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်စေကူခွင့်ဈေးဝယ်ခွင့်စတဲ့လူ့အခွင့်အရေးအကုန်လုံးနှိပါဆုံးရှုံးနေတယ်ရိုဟင်ဂျာလူမျိုးစုတွေဟာလက်ရှိမှာလည်းနေရက်စွန့်ခွာထွက်ပြေးမှုအတွေ့ကုန်းလန်းရောရေလန်းကနေပါစွန့်စားထွက်ခွာလာမှုတွေအများကြီးရှိနေတာပါဒါကြောင့်လေပြီးခဲ့တဲ့ဩဂတ်စ်လ4ရက်က AR တိုင်းဒေသကြီးလက်ပုတ်ကြားမြို့နယ်မှာဆက်လီနဲ့ထွက်ခွာလာတဲ့ရိုဟင်ဂျာ90ကျော်ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်ကြပြင်ပြီးခဲ့တဲ့2022ခုနှစ်အကြွေမှာလဲ AR တိုင်းထဲမှာပဲဝင်ရောက်လာတဲ့ရိုဟင်ဂျာ900ကျော်ကိုစစ်တပ်ကလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးပြီးတရားစွဲဆိုခဲ့ပါသေးတယ်။အာနာသိမ်းပြီးနောက်ရိုဟင်ဂျာအရေးကိစ္စတွေထဲထဲဝင်ဝင်ဆောင်ရွက်သွားဖို့လူ့ခွင့်ရေးတန်းတူညီမျှမှုကိုယ့်ဂျမားကိုဖန်တီးနိုင်တဲ့အာမခံချက်တွေပါဝင်တဲ့ကြေညာချက်ကို NUG က2021ခုနှစ်အကြွေမှာထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းလူမျိုးနွယ်စုတစုဖြစ်နိုင်မဖြစ်နိုင်အပေါ်ကန့်သတ်ချုပ်ချယ်ထားတဲ့1982နိုင်ငံသားဥပဒေကိုလည်းပယ်ဖျက်သွားမှာဖြစ်တယ်လို့ NUG ကဆိုခဲ့ပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီး NUG အနေနဲ့ရိုဟင်ဂျာလူမျိုးစုတွေပေါ်နိုင်ငံရေးအရအသုံးချမှုတသက်သာဖြစ်တယ်လို့ဝေဖန်ချသူတွေလည်းရှိပါတယ်။ရိုဟင်ဂျာလူမျိုးရေးညွန့်ပေါင်းအဖွဲ့ပူးပေါင်းတည်ထောင်သူရိုနေဆန်းလွင်က
1982ဥပဒေကိုပြောင်းလဲလိုက်တာပဲဖြစ်ဖြစ်ဖျက်သိမ်းလိုက်တာပဲဖြစ်ဖြစ်အာနဲ့ဒီအစ္စလာမ်အကျောင်းလုံးယောဂါပြောက်သွားမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့ဒါတွေကဖြစ်ပေါ်လာတာဝါဒဖြန့်မှုတွေကြောင့်ဖြစ်ပေါ်လာတာနော်မွတ်စလင်တိုင်းဝိုင်းတွေကိုဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဒါတွေကိုဘယ်လိုကာကွယ်မလဲဆိုတော့ဥပဒေနဲ့ပဲကာကွယ်ရမှာအဲ့လိုဥပဒေမရှိဘူးဆိုလို့ရှိရင်အရင်တုန်းကဒီဖြစ်ခဲ့တဲ့အဖြစ်အစိုးတွေပြန်ဖြစ်လာနိုင်တယ်အဲ့လိုပုံစံမျိုးနဲ့လုပ်သွားမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာကတော့အရင်တော့ကဖြစ်ခဲ့တဲ့ပုံစံအတိုင်းဆက်ဖြစ်စရာအကြောင်းရင်းမရှိဘူးအတိကဥပဒေနဲ့ကာကွယ်ပေးရမယ်အဲ့ဒီဥပဒေကတတ်ဝင်ရမယ်တကယ်ကိုဥပဒေကစာအုပ်ထဲမှာမရှိဘဲနဲ့အပြင်မှာတကယ်ကိုကာကွယ်ပေးတယ်ဆိုရင်ဒီတိုင်းပြည်မှာပါပြဿနာမှရှိမှာမဟုတ်ဘူးခင်ဗ
ျမြန်မာနိုင်ငံမှာစစ်တပ်ကဥဆုံးကျွလွန်ခဲ့တဲ့ရိုဟင်ဂျာလူမျိုးစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဟာဂျီနိုဆိုက်ကွန်ဗင်းရှင်းကဥပဒေတွေကိုချိုးဖောက်နေတယ်လို့ကမ်ဘီယာနိုင်ငံက2019ခုနှစ်နိုဝင်ဘာမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုတိုင်ကြားခဲ့ပါတယ်။ဒီအမှုမှာဂျီနိုဆိုက်ကျူးလွန်သူတယောက်ချင်းစီကိုတရားစွဲဆိုတာမျိုးမဟုတ်ပဲနိုင်ငံရဲ့တာဝန်ရှိမှုကိုဥပဒေနဲ့အညီအဆုံးဖြတ်ပေးနိုင်မှုပါ။အယက်သားအစိုးရလက်ထက်မှာဖြစ်ပွားခဲ့တဲ့ဒီဖြစ်စဉ်ဟာရိုဟင်ဂျာလူမျိုးတွေအတွက်သူတို့လိုချင်ခဲ့တဲ့တရားမျှတမှုကိုမရရှိခဲ့ပါဘူး။အာနာသိမ်းပြီးနောက်မှာတော့ NUG အနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့ရောမစာချုပ်အတည်ပြုလက်မှတ်ရေးထိုးနိုင်ရေးနဲ့ရာဇဝတ်မှုကျူးလွန်သူတွေကိုတာဝန်ခံခိုင်းမှုအတွေ့တရားရုံးရဲ့လှုပ်ထုံးလုံနည်းတွေကိုပံ့ပိုးသွားမယ်လို့2021 August လ20ရက်မှာပြောခဲ့ပါတယ်။လူခွင့်ရေးတက်ကြွအလှရှားသူတို့ဖြစ်တဲ့ကချင်အမျိုးသမီးဂျာဆိုင်ကတော့လက်ရှိကာလအတွင်းရိုဟင်ဂျာလူမျိုးစုတွေပေါ် NUG ရဲ့ရည်ရည်ချက်ကစစ်မှန်တဲ့တာဝန်ယူမှုတာဝန်ခံမှုဖြစ်ဖို့လိုတယ်လို့ပြောပါတယ်
အန်ယူဂျီကကျမတို့ဒီဒေါ်အောင်ဆန်းစုကြည်တို့အစိုးဦးဆောင်တဲ့ NLD တဲကအဲဒီအစိုးရအဲဒီဌာနဆိုင်ရာဝန်ကြီးတွေဒီအများကြီးပြန်ပါတယ်ဆိုတဲ့ဟာမျိုးကိုကျမတို့တွေပြန်ပြီးတော့မှတတိယဖို့လည်းလိုရယ်ပေါ့နော်ရိုဟင်ဂျာတွေပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့အရာတွေကိုအများကြီးရှိတယ်ဒါပေမဲ့ဒီအရာတွေကိုကျမတို့ဟိုဖြည့်ရှင်းပေးဖို့အတွက်တာဝန်ယူမှုတာဝန်ခံမှုပေးရမယ်အစိုးရတရအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေပျောက်ဆုံးနေခဲ့တာမျိုးတွေကျမတို့တွေအများကြီးတွေ့ခဲ့ရတယ်ပေါ့နော်တရားမျှတမှုလည်းမရယူပေးနိုင်ခဲ့တဲ့အရာတွေရှိတယ်ကျမတို့ကအန်ယူဂျီကနေပြာခါကြတော့မာရူဟင်ဂျာတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုဘယ်လောက်ရှိမှလဲဆိုတဲ့ဟာမျိုးကိုကျမတို့ကပို့ပြောမှဟိုစဉ်းစားရမယ်လို့မြင်ပါတယ်။ကောင်းတဲ့အရေးဘက်ကိုတော့ရောက်လာတယ်လို့တော့ကျမတို့တွေမြင်လို့ရတယ်။ဒီရည်တည်ချက်တွေကပေါ့နော် NUG ရဲ့ဟိုရင်ဂျာနဲ့ပတ်သက်တဲ့ရည်တည်ချက်ကဘယ်ကိုသွားမှလဲလားရဘယ်ကိုလဲဆိုတဲ့ဟာမျိုးတွေကတော့ကျမတို့တွေအဲဟိုဆက်ပြီးတော့မှစောင့်ကြည့်ရအောင်မယ်လို့တော့မြင်ပါတယ်။
ပြည်တွင်းစစ်မှာလူမျိုးရင်းနဲ့ဘာသာရေးတွေ့ခွဲခြင်းကိုလည်းပြုဟာတစ်ခုလို့စစ်ကောင်စီကပြုလုပ်ခဲ့တာပါ။လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်နဲ့ပတ်သက်ပြီးအစ္စလမ်ဘာသာကိုးကွယ်တဲ့သူတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေထဲမှာဝါရမိုင်းတွေနဲ့ဖိနှိပ်ခံခဲ့ရပါတယ်။စစ်တပ်ရဲ့ဘာသာရေးတွေ့ခွဲမှုတွေဟာအစ္စလမ်ဘာသာရေးကြောက်ရွံ့မှုလိုမျိုးဖြစ်သွားစေတဲ့အထိတက်ရောက်မှုပြင်းထန်ခဲ့တာပါ။နှွေဦးကျော်လည်ရင်မှာတော့ဘာသာပေါင်းစုံကပြည်သူတွေပါဝင်တော်လှန်လာကြပြီးစစ်အာဏာရှင်ကိုဂျန်းတူရင်ဆိုင်လာကြတဲ့အခါစစ်ကောင်စီပြုလုပ်ခဲ့တဲ့သွေးထိုးတက်ရှုံမှုတွေကိုပြည်သူတွေကထင်ထင်ရှားရှားမြင်တွေ့ခဲ့ကြပါတယ်။ဒါကြောင့်မင်းဒီတော်လည်ရင်မှာတော့ဘာသာလူမျိုးမခွဲခြားပဲစုစည်းသွားကြတာမို့စစ်တပ်ရဲ့ဘာသာရေးခုတုံးလုပ်တဲ့လို့ရဟာဆက်လက်အကျုံးမဝင်တော့ဘူးလို့ဘာသာပေါင်းစုံညီညွတ်ရေးကွန်ရက်ကဆရာတော်ဝါယမကမိန်ပါတယ်။
အဲ့တော့အာနာဝတီဆောက်တဲ့ကောက်ဆွားသွားတဲ့အာနာရှင်တွေကနေပြီးတော့အကျောက်တရားရိုက်သွင်းပြီးတော့မှလူတွေကိုကွဲပြောင်းအကျောက်တရားလုပ်ပြီးတော့သူတို့အာနာဝတီဆောက်ထားခြင်းကြောင့်လည်းဖြစ်တယ်လို့အစဉ်ဖြစ်ကြားမှာဖြစ်ပါတယ်။ငါဘာသာသားလည်းကောင်းတယ်အခြားဘာသာအချင်းကြီးပေါ့အလကားလို့ကို့ဘာသာဝင်နောက်လိုက်တွေကသိကြီးကြိုက်စကားလုံးတွေပြောပြီးတော့ကို့ဘာသာဝင်တွေကိုအခြားဘာသာမဖြစ်တော့အောင်စီလုံးမှုတွေကလည်းအဲ့ဆတယ်လို့အစဉ်တို့ပြောချက်ပါတယ်။လူတံပိုးလူသိကောင်ပြစ်တင်တဲ့တင်ကြားချက်တွေကိုဗရဏာထားပြီးတင်ကြားဖို့လိုတယ်လို့အစဉ်ဒါဘာသာရအတိုင်းကိုဘာသာတိုင်းကိုပေါ့နော်တင်ကြားမှုတွေကိုဘာသာရေးဖုန်းကြီးတွေဦးစင်းနံပါတ်1ပြောကြားချင်ပါတယ်ဒါတွေကိုစနစ်တကျပေါ့နော်သဘောပေါက်နားလည်ပြီးတော့တယောက်နဲ့တယောက်လူသားဘာသာနဲ့ကြည့်ပြီးတော့သူကိုယ်ကိုယ်ရယုံကြည်ရတွတ်တူသွားပါစေဒါပေမဲ့ငါကိုယ်ကိုယ်ယုံကြည်တဲ့အရာဟာတပတ်သားကိုကန့်တတ်တာချုပ်ချယ်တာနှောက်ယှက်ပေးတာမဖြစ်ရဘူးဆိုရင်အဲ့ဘာသာတရားဟာအမြန်တန်ဖိုးရှိတဲ့ဘာသာတရားတစ်ခုအနေနဲ့ဖြစ်ပြီးတော့လူသမိုင်းကိုအကျောက်တရားအနေလွတ်မြောက်နိုင်မယ်ဦးစင်းတို့နိုင်ငံမှာဖြစ်နေတဲ့ဘာသာတရားနဲ့တယောက်နဲ့တယောက်အမုန်းစိမ့်နဲ့မျိုးလုံးစိမ့်အနေနဲ့ကြီးမှုတွေဟာရပ်ဆိုင်းသွားနိုင်မှာဖြစ်ပါတယ်
လက်ရှိကာလမှာတော့စစ်တပ်ကရိုဟင်ဂျာလူမျိုးတွေတာမကပဲအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနေအိမ်မီးရှို့မှုတွေကိုမြန်မာပြည်အနှံ့အပြားမှာပြုလုပ်ခဲ့ပါတယ်။ဒ ဒီလိုခင်းကျင်းတွေကပဲရိုဟင်ဂျာလူမျိုးတွေကြုံတွေ့ခဲ့ရတဲ့စစ်တပ်ရဲ့အပြုအမူတွေကိုပုံမထင်ရှားစေခဲ့ပြီးမြန်မာလူမျိုးတိုင်းရင်းသားချင်းချင်းပုံမစည်းလုံးလာစေတယ်လို့တက်ကြွလှုပ်ရှားသူတွေကသုံးသပ်ကြပါတယ်ရိုဟင်ဂျာတွေပေါ်စစ်တပ်ကျူးလွန်ခဲ့တဲ့ပြစ်မှုကလည်းလက်ရှိမြန်မာစစ်တပ်ရဲ့နှစ်ရှည်လများချိုးဖောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာပြစ်မှုတွေကိုအသေးစိတ်စစ်ဆေးနိုင်ဖို့စစ်တင်ပေးနိုင်မှာဖြစ်တယ်လို့လူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့45 Rise ကဆိုပါတယ်။နှွေဦးကျော်လိုင်းရဲ့အခင်းချင်းမှာတော့ရခိုင်ပြည်နယ်အတွင်းနှစ်နဲ့ချီရခိုင်လူမျိုးနဲ့ရိုဟင်ဂျာလူမျိုးကြားကအမုန်းတရားတွေဟာလည်းပြေလျော့လာကြတယ်လို့ရှုမြင်မှုတွေလည်းရှိပါတယ်။အာနာရှင်စနစ်ရဲ့နောက်ဆက်တွဲအခြေအနေကြောင့်ပြည်စုံတဲ့လူခွင့်ရေးတွေကိုမရရှိသေးပေမယ့်ဒီလိုမြင်ကွင်းတွေဟာဆယ်စုနှစ်တခုအထိပျောက်သွားပြီးအခုမှပြန်တွေ့မြင်ရတာဖြစ်တယ်လို့ဒေသခံတွေကဆိုကြပါတယ်။ရခိုင်ရေးကျွမ်းကျင်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဦးဖေတန်းက
ရခိုင်မှာမွေးရရခိုင်မှာပေါ့ပေါ့အချက်အနေကြားခဲ့တဲ့မြစ်စင်းတွေတဲ့ရခိုင်ကြီးကလက်ခံဖို့အထင်ကြီးဖြစ်တယ်။ဝန်ကြီးတဲ့နာမည်အောက်မှာအပင်လာကြီးစတမန်ကနုံးကအာကျွန်တော်တို့ရခိုင်ပြည်မှာနိုင်ငံသားဖြစ်ဖို့တချင်ကပြေဟုတ်ပြီးတော့ကြိုးစားလာတာမျိုးမလုပ်ဘူးအာဒါတွေပြစ်ချပြီးတော့စောင့်ကြည့်ရမှဖြစ်တယ်တာကိုရမှဖြစ်တယ်ရခိုင်ပြည်ကြီးကိုအာရှန်ဒီရှင်နဲ့ဆိုရင်တော့မလာကြရခိုင်ပြည်ရဲ့စူရင်ဒီမှာမျိုးကိုမစင်ရနားလည်ဖို့လိုတယ်မစင်ရကိုယ့်ရဲ့ပြည်ထားခြင်းတွေကိုရခိုင်ပြည်ကလည်းအဲဒါဒီတားချင်းဆောင်မှာလည်းအပြည့်အစုံနဲ့လမ်းဆင်းပေးဖို့လိုတယ်အဲ့လိုမဟုတ်လို့ညာလည်းမဆရာမကြီးအောက်ကကျင်းပါပြီးတော့အခုနိုင်ငံပြည်သားရမဟုတ်တဲ့လူများရဲ့တော်တော်များအောင်မြင်လို့ကျွန်တော်ရှာပါမယ
်စစ်ကောင်စီဟာအခုຫນွေဦးတော်လိုင်းရဲ့အတွေ့မှာလဲဘာသာရေးနဲ့လူမျိုးရေးတွေ့ခွဲမှုတွေကိုပြုလုပ်နေစေပါဒါပေမဲ့လည်းလက်ရှိနိုင်ငံရေးအခင်းအကျင်းမှာတော့ပွင့်လင်းပြီးလွတ်လပ်တဲ့အမြင်တွေဟာအများအပြားရှိလာတယ်လို့ဆိုကြပါတယ်ရိုဟင်ဂျာလူမျိုးစုတွေအတွက်တော့တရားမျှတမှုနဲ့လူ့ကုန်သိက္ခာနဲ့အညီနေရပ်ပြန်နိုင်ရေးဟာမျှော်လင့်ချက်တစ်ခုဖြစ်သားရှိနေစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ